ါနဲ့အနာဂတ်မျိုးဆက်တွေအတွက်ကောင်းကွန်တန်ရှင်းတဲ့ပတ်ဝန်းကျင်ဖြစ်ပေါ်စေဖို့နဲ့တဘာဝနဲ့ရည်ချင်းမှုအမွေအနှစ်ကိုထိမ့်သိမ်းစောင့်ရှောက်ဖို့ရည်ရွယ်ပြီးပတ်ဝန်းကျင်ထိမ့်သိမ်းရေးဥပဒေကိုလွန်ခဲ့တဲ့မတ်လ30ရက်နေ့မှာဥသိမ်းစင်အစိုးရကပြတ်ထန်းပါတယ်။အနှစ်20ကျော်တယံဇာတ်ထုတ်ယူမှုကြောင့်တဘာဝပတ်ဝန်းကျင်ပျက်စီးနေတာကိုပြန်လည်ထိမ့်သိမ်းဖို့ရည်ရွယ်တဲ့ဥပဒေဖြစ်ပါတယ်။ဒီဥပဒေအရပြည်တော်စုဝင်ကြီးကဥက္ကဋ္ဌလုပ်တဲ့ပတ်ဝန်းကျင်ထိန်းသိမ်းရေးကော်မတီနဲ့ပတ်ဝန်းကျင်ရေးရာကိစ္စတွေကိုဆောင်ရွက်မဲ့ပြည်တော်စုဝင်ကြီးဌာနတစ်ခုပေါ်ထွက်လာပါတယ်။ဝင်ကြီးဌာနမှာလုပ်ပိုင်ခွင့်နဲ့တာဝန်အတော်များများရှိတဲ့အထက်မှာစီမံချက်အကောင့်တွေဖော်မှုကြောင့်လူအဖွဲ့အစည်းနဲ့ပတ်ဝန်းကျင်ထိခိုက်မှုရှိမရှိစမ်းစစ်လေ့လာရေးအငင်းပွားမှုဖြေရှင်းရေးထိခိုက်နစ်နာသူကိုရောကြီးပေးရေးတယံဇာတကရတဲ့ငွေတစိတ်တစ်ပိုင်းကိုပဝင်းကျင်ထိန်းသိမ်းရေးလုပ်ငန်းမှာအသုံးပြုရေးစတာတွေပါဝင်ပါတယ်။ဒါပေမဲ့ပဝင်းကျင်ဥပဒေကိုမနိုင်နာပဲပြစ်မှုကျွလွန်သူကိုထောင်ဒဏ်9နှစ်နဲ့ဒဏ်ငွေကျပ်30,000အများဆုံးပေးဆောင်ရမယ်လို့သတ်မှတ်တာကတော့ဝင်ငွေအများဆုံးရတဲ့လုပ်ငန်းကိုဒဏ်ငွေအနည်းဆုံးဆောင်ခိုင်းတယ်လို့ဖြစ်နေပါတယ်
။ဗိုလ်ချုပ်မှုကြီးရဲ့စစ်ဆိုးရလက်ထက်1990ပြည့်နှစ်မှာပတ်ဝန်းကျင်ရေးရာကော်မရှင်ကိုဖွဲ့စည်းပြီးတဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးအစီအစဉ်ရေးဆွဲခဲ့ပါတယ်။ပတ်ဝန်းကျင်ဥပဒေပြဋ္ဌာန်းရေးစံနှုန်းတွေတတ်မှတ်ရေးအသိပညာပေးရေးစည်ရဲမွဲတေမှုလျော့ပါရေးတခြားလုပ်ငန်းကဏ္ဍတွေနဲ့ညှိနှိုင်းရေးစတာတွေကိုစီစဉ်တာတွေ့ရပါတယ်။ဒါပေမဲ့လက်တွေ့လောက်ရမှာအခက်အခဲရှိပါတယ်။လက်တွေ့အခြေအနေဟာအစိုးရလမ်းစဉ်နဲ့တခြားစီဖြစ်နေပါတယ်။ကုလသမဂ္ဂဥဆောင်ပြီးပတ်ဝန်းကျင်ထိန်းသိမ်းရေးလှုပ်ရှားမှုလှုပ်လာတဲ့အတွက်ကမ္ဘာပေါ်မှာတိုက်ခါတက်ချင်တာကြောင့်ပတ်ဝန်းကျင်ရေးရာကော်မရှင်ကိုတီထွင်လိုက်တာလည်းဖြစ်နိုင်ပါတယ်။ပတ်ဝန်းကျင်ရေးရာစီမင်းဥပဒေအနည်းငယ်ရှိပေမဲ့ပတ်ဝန်းကျင်ကိုကာကွယ်စောင့်ရှောက်ပေးမယ်တီးခြားဌာနမရှိတာကတော့ထင်ရှားချက်တစ်ခုဖြစ်ပါတယ်
။တရားဥပဒေစိုးမိုးမှုတည်တာမြင်တာမှုလွတ်လပ်စွာတရားစီရင်မှုပြည်သူလူထုပါဝင်မှုစတာတွေရှိဖို့လိုအပ်ပါတယ်။နိုင်ငံခြားကုမ္ပဏီကိုသဘောဝတရားစတာရောင်းစားတဲ့စစ်အစိုးရလုပ်ရဟာတိသာမြင်သာမှုနဲ့တာဝန်ယူမှုမရှိတဲ့အတွက်ကိုကျိုးရှာချိတ်ဝိုင်းလူဖြစ်နေပါတယ်။ဒီချိတ်ဝိုင်းစနစ်ကြောင့်သဘောဝပတ်ဝန်းကျင်ပျက်စီးရပါတယ်။စစ်အာဏာရှင်အစိုးရကဒီချိတ်ဝိုင်းစနစ်ကိုဖန်တီးတာဖြစ်လို့နိုင်ငံရေးပြုပြင်ပြောင်းလဲဖို့လိုအပ်လာတာဖြစ်ပါတယ်။နိုင်ငံရေးစနစ်ကိုပြောင်းလဲမှသာသဘောဝပတ်ဝန်းကျင်ထိန်းသိမ်းရေးအောင်မြင်ဖို့အလားအလာရှိနိုင်ပါတယ်။ပဝင်းကျင်ထိန်းသိမ်းရေးရဲ့အခြေခံလိုအပ်ချက်ဟာကောင်းမွန်တဲ့အုပ်ချုပ်ရေးစနစ်ဖြစ်ပါတယ်။ဒါကြောင့်ဦးသိန်းစိန်အစိုးရရဲ့ပြုပြင်ရေးစီမံကိန်းကိုပဝင်းကျင်ထိန်းသိမ်းရေးဆောင်ရွက်ချက်နဲ့လည်းတိုင်းတာနိုင်ပါတယ်
။စီးအုပ်စုကိုစားပေါက်ထွင်ပေးတဲ့နိုင်ငံခြားယင်းနှိမ့်ညံ့မှုတွေမှာမိုင်းလုံငန်းဟာပြင်စမနေရာကလိုက်နေပါတယ်။ကချင်ပြည်နယ်ကမြေပေါ်မြေအောက်သဘာဝတရားစတာတွေကိုအစိုးရတက်နဲ့ကချင်လက်နက်ကိုင်အဖွဲ့တွေကရောင်းချပြီးရန်ပုံငွေရှာကြပါတယ်။အစိုးရတက်နဲ့တိုင်းရင်းသားတက်ဖွဲ့စီးပွားပြိုင်ကြတာဟာလေလက်နက်ကင်ပဋိပက္ခကိုတက်ဆိုးရှည်စီပါတယ်။ဝင်ငွေကောင်းတဲ့တင်ရန်ဇာတလုပ်ငန်းမှာတရုတ်အရင်းရှင်နဲ့ဒေသခံအာဏာပိုင်တွေသာအကျိုးအမြတ်ခံစားကြရပြီးဒေသခံပြည်သူလူထုနဲ့တော့မဆိုင်သလိုဖြစ်နေပါတယ်။ရွှေချင်းမြို့နယ်ကိုအစိုးရတက်ကအမြဲတမ်းချုပ်ကင်နိုင်မှုကြိုးပမ်းတာဟာရွှေတူးဖော်ရေးလုပ်ငန်းနဲ့တိုက်ရိုက်ပတ်သက်တဲ့ဆိုတဲ့လေ့လာချက်လည်းရှိပါတယ်။
တရားစတဲ့ထုတ်ယူတဲ့လုပ်ငန်းဟာဘယ်လောက်ပဲဂရုတစိုက်လှုပ်လှုပ်လူအဖွဲ့အစည်းနဲ့ပတ်ဝန်းကျင်ကိုအနည်းနဲ့အများထိခိုက်တာတွေ့ရပါတယ်။တဘာဝပတ်ဝန်းကျင်ကိုအန်ဒီအပေးဆုံးလုပ်ငန်းဟာတစ်ထုတ်လို့ရေးမိုင်းလုပ်ငန်းနဲ့ဆောက်လို့ရေးဖြစ်ပါတယ်။ရွှေရှာဖွေရေးလုပ်ငန်းဟာလည်းအန်ဒီပေးနိုင်ပါတယ်။စီအစိုးရခေတ်တရားစတဲ့ထုတ်ယူလုပ်ငန်းမှာပြည်တွင်းကခွင်တူးကံတစုနဲ့နိုင်ငံခြားကုမ္ပဏီအချို့သာအကျိုးခံစားရပြီးပြည်သူလူထုဟာလစ်လူရှုခံခဲ့ရပါတယ်။ဦးသိန်းစိန်အစိုးရကတော့ပြည်သူသဘောထားလေးစားတဲ့ပြည်ပြင်ပြောင်းလဲရေးတွေလုပ်ဖို့ကြိုးပမ်းနေတာမို့ပဝင်းကျင်ထိန်းသိမ်းရေးကိုအလေးအနက်ထားမဲ့ပုံပေါ်နေပါတယ်။နိုင်ငံရေးပြည်ပြင်ပြောင်းလဲမှုနဲ့သဘောဝပဝင်းကျင်ထိန်းသိမ်းမှုဟာဆက်ဆက်နေပါတယ်။ကောင်းမွန်တဲ့အစိုးရစနစ်ကသာပဝင်းကျင်ကိုထိန်းသိမ်းစောင့်ရှောက်နိုင်ပါတယ်။သဘောဝတရားစတာကိုအစိုးရကသာပိုင်တာမဟုတ်ပါဘူး။တရားစတာအကျိုးကိုလက်ရှိမျိုးဆက်တာမကဘဲအနာဂတ်မျိုးဆက်တွေပါအကျိုးခံစားနိုင်ရအောင်စီမံနိုင်တဲ့အစိုးရသားလျင်ပြည်သူထောက်ခံမှုကိုရရှိနိုင်ပါလိမ့်မယ်။လူအဖွဲ့အစည်းနဲ့ပတ်ဝန်းကျင်သဟဇာတမဖြစ်ရင်ယဉ်ကျေးမှုတစ်ခုလုံးပျက်စီးတဲ့တာရကတွေရှိပါတယ်ခင်ဗျာ။